ဒီဘန္ဒရာကောင်တို့ယခုချိန်ခါမှာတင်ညာကမ္မဋ္ဌာန်းရှုမှတ်တဲ့အနေနဲ့သတိပဋ္ဌာန်ဂိမ်းပြီးတော့တရားရှုမှတ်နှလုံးသွင်းရမှာဖြစ်ပါတယ်။တရားရှုမှတ်တဲ့အခါမှာအရိယာပုံအနေနဲ့လျှောင်းခြင်းထိုင်ခြင်းရခြင်းသွားခြင်းအရိယာပုံ၄ပါးလုံးမှာပဲတရားရှုမှတ်လို့ရတယ်လို့ ပါဠိတော်တွေမှာဆိုထားတာရှိပါတယ်။အခုအချိန်ခါမှာဈဉ္ဉံရှောင်ခြင်းအရိယာပုံနဲ့တရားရှုမှတ်ရမယ်ခြင်းဖြစ်နေပါပြီ။ဈဉ္ဉံရှောင်ခြင်းကြောင့်ရရှိနိုင်တဲ့အကျိုးများဟာတွေ့လေလက်ပတ်မှုညီညွတ်ခြင်းကြောင့်အညောင်းအညာပြည့်စုံနိုင်တယ်။အစာများလည်းကြည်လွန်နိုင်တယ်။သမာဓိများလည်းပဲရနိုင်ပါတယ်။ ဈဉ္ဉံကမ္မဋ္ဌာန်းစီးပြားရင်းနဲ့မိမိရဲ့ယောက်နာခန္ဓာတွေအပေါ်မှာဖြစ်ပျက်မြအောင်ရှုမှတ်သုံးသပ်နိုင်ရင်ဝိပဿနာဉာဏ်များလည်းဖြစ်ပေါ်လာစေနိုင်ပါတယ်။ဒါကြောင့်ယောဂီပုဂ္ဂိုလ်များဟာကျန်းမာရေးသဘောညောင်းပြီသဘောမျိုးဒီအစင်းလောက်မြနဲ့တင့်တယ်မနေကြဘဲနဲ့တမာတိရအောင်ဝိပဿနာဖြစ်အောင်ဈဉ္ဉံကမ္မဋ္ဌာန်းစီးပြားပေးဖို့လိုအပ်ပါတယ်။ ဈဉ္ဉံရှောင်ခြင်းအရိယာပုဒ်တစ်ခုတည်းနဲ့ပဲနဲ့ရင်သတိပဋ္ဌာန်၄ပါးလုံးအကုန်စင်ရှုမှတ်ပွားများလို့ရနိုင်ပါတယ်။သတိပဋ္ဌာန်၄ပါးဆိုတာကကာယ ानु ပဒနာသတိပဋ္ဌာန်ကုသနာ ानु ပဒနာသတိပဋ္ဌာန်စိတ် ानु ပဒနာသတိပဋ္ဌာန်ဓမ္မ ानु ပဒနာသတိပဋ္ဌာန်ဆိုပြီးတော့သတိပဋ္ဌာန်၄ပါးရှိပါတယ်။ကာယ ानु ပဒနာသတိပဋ္ဌာန်ဆိုတာရုပ်ရဲ့ဖောက်ပြန်တဲ့အမှုရာကလေးတ ဘောတရားလေးတွေဖြစ်မှုပြမှုကိုမြင်အောင်ရှုမှတ်သုံးသပ်တဲ့နေ့ပါလေဝရဏ ानु ပသနာတတိပဋ္ဌာန်ဆိုတာဟာရှုမှတ်နေရင်းနဲ့စဉ္ညာလျှောက်နေရင်းနဲ့ဖြစ်ပေါ်လာတဲ့မိမိရဲ့စိတ်ခံစားချက်ကလေးတွေကိုဖြစ်သဘောပြသဘောမြင်အောင်ရှုမှတ်တဲ့နေ့ပါပဲထိုနေ့ဒီစားပဲစိတ်တ ानु ပသနာတတိပဋ္ဌာန်ဤဆိုတာကမိမိရဲ့စိတ်အစဉ်ဖြစ်ပေါ်နေတဲ့ဖြစ်သဘောပြသဘောကလေးတွေကိုမြင်အောင်ရှုမှတ်တဲ့နည်းဖြစ်တယ်။ဓမ္မနုပသနာတတိပဋ္ဌာန်နည်းဆိုတာကခြေလမ်းကလေးတလှမ်းတလှမ်းအပေါ်မှာပြုပြင်လို့တဲ့သဘောတရားလေးတွေပေါ်လာတဲ့အခါမှာဖြစ်ပြမြင်အောင်ရှုမှတ်တဲ့နည်းတနည်းအားဖြင့်ပြောမယ်ဆိုရင်မြေတိကမ္မထာနည်းနဲ့ပဲရှုရှုဖြစ်ပြကိုမြင်လို့အနိစ္စလက္ခဏာတွေ့ပြီဆိုရင်ဓမ္မနုပသနာတတိပဋ္ဌာန်နည်းဖြစ်ပါတယ်။ဒါကြောင့်ယခုလိုစဉ္ညာကမ္မဋ္ဌာန်းရှုမှတ်တဲ့နည်းနဲ့တရားရှုမှတ်နှလုံးသွင်းရမယ့်ယောဂီပုဂ္ဂိုလ်များဟာပထမဆုံးမိမိရောက်ဆက်နေရမှာခြေစုံရပ်ပြီးတော့မိမိရဲ့ပြန့်လွင့်နေတဲ့စိတ်တွေကိုစူးစိပြီးမိမိခန္ဓာကိုယ်ပေါ်မှာစိတ်ဆိုင်ချထားဖို့လိုအပ်ပါတယ်။အကယ်၍မိမိရဲ့စိတ်ကပြန့်လွင့်နေမယ်တွေးစိတ်ကြောစိတ်တွေရှိနေမယ်ဆိုရင်ခြေလမ်းကိုမလှမ်းသေးပဲနဲ့တွေးစိတ်ကြောစိတ်ကိုအရင်ရှုကြည့်လိုက်ပြီးတော့စိတ်တွေတခြားတစ်ပါးမရောက်စေပဲနဲ့မိမိခန္ဓာကိုယ်ပေါ်မှာစိတ်ကလေးတည်သွားအောင်သမာဓိရသွားအောင်ရှုဥစွာကြိုးစားပေးလိုက်ရမယ်ဒီလိုကြိုးစားပေးလိုက်လို့စိတ်တွေတခြားတစ်ပါးမရောက်တော့ဘူးရုပ်ခန္ဓာပေါ်မှာပဲမိမိရဲ့စိတ်တည်နေပြီဆိုရင်ခြေလမ်းကိုစတင်ပြီးတော့လှမ်းနိုင်ပါပြီဒီလိုလှမ်းတဲ့အခါမှာကာယ ानु ပသနာတတိပဋ္ဌာန်နည်းနဲ့ရှုမှတ်သုံးသပ်ပွားများပြီးတော့လှမ်းလို့တဲ့ယောဂီပုဂ္ဂိုလ်များဟာခြေတော်တစ်ချောင်းချင်းတစ်ချောင်းချင်းရဲ့လှမ်းပုံကြွပုံချပုံကလေးတွေကိုခရုဆိုင်ပြီးတော့ကြည့်ရမှာဖြစ်ပါတယ်ပထမညာခြေတော်ကလေးလှမ်းမယ်လို့အာယုံပြုတ်ပြီးတော့ဆုံးဖြတ်ပေးလိုက်ပြီဆိုရင်ညာခြေတော်အပေါ်မှာစိတ်ကိုစိုက်ချထားလိုက်ပါညာခြေတော်ကလေးလှမ်းလိုက်တာနဲ့တပြိုင်နက်ပထမဆုံးကြွားခြင်းဆိုတဲ့အမှုရာပေါ်လာပါတယ်ဒုတိယရှုကိုတိုးသွားခြင်းဆိုတဲ့အမှုရာပေါ်လာပါတယ်တတိယခြေတော်ကလေးချခြင်းဆိုတဲ့အမှုရာပေါ်လာပါတယ်ဒီလိုခြေတော်ကလေးချလိုက်တာနဲ့ချပြီးတဲ့အချိန်မှာမိမိရဲ့ခန္ဓာကိုယ်ကညာဘက်ခြေတော်အပေါ်မှာပဲ ติหมีပြီးတော့အားပြုပေးလိုက်ပါတယ်ဒီအချိန်မှာညာဘက်ခြေတော်ကခန္ဓာကိုယ်ကြီးတစ်ခုလုံးကိုထမ်းဆောင်တဲ့အနေနဲ့မိမိရုပ်ခန္ဓာကိုယ်ကြီးတစ်ခုလုံးကိုညာဘက်ခြေတော်ပေါ်မှာပဲအားပြုပြီးတော့ဘယ်ဘက်ခြေတော်ကြွာလှမ်းဖို့ရန်အတွက်အထောက်ပတ်ဖြစ်စေတဲ့သဘောမျိုးနဲ့လှုပ်ရှားပေးလိုက်ပါတယ်ဒီအချိန်မှာမိမိရဲ့စိတ်ကဘယ်ဘက်ခြေတော်ကိုအာယုံပြုတ်ပေးလိုက်ပါအာယုံပြုတ်ပြီးတော့ခြေတော်လှမ်းတော့မယ်လို့ဆုံးဖြတ်ပြီးတာနဲ့တပြိုင်နက်ဘယ်ဘက်ခြေတော်ကလေးကိုမယူလိုက်ပါရှေ့ကိုလှမ်းပေးလိုက်ပါလှမ်းပေးပြီးတဲ့အခါမှာမြေပြင်ပေါ်သို့ဖြင်းခြင်းတာယာစွာချပေးလိုက်ပါဒီအချိန်မှာစိတ်ကိုမလောရပါဘူးမျက်စံချင်းမပြုတ်ရပါဘူးစိတ်အေးသက်သာစွာနဲ့လှရှားနေတဲ့ခြေတော်အပေါ်မှာမိမိရဲ့စိတ်စိုက်ချထားပြီးဖို့လိုအပ်ပါတယ်။အဲဒီလိုဘယ်ဘက်ခြေတော်ကလေးရှိကိုခြာသွားပြီးပြီဆိုတဲ့အခါမှာမိမိရဲ့ရုပ်ခန္ဓာကြီးကဘယ်ဘက်ခြေတော်အပေါ်မှာအပြုတ်ပြီးတော့ရပ်လိုက်ပါ။ဒီလိုရပ်လိုက်တာနဲ့တပြိုင်နက်ဘယ်ဘက်ခြေတော်ဟာခန္ဓာကိုယ်ကြီးတစ်ခုလုံးကိုထပ်ဆောင်ပြီးတော့ညာဘက်ခြေတော်ကလေးနဲ့လှမ်းဖို့ရန်အထောက်ကိုပြုတ်ပေးလိုက်ပါတယ်အဲ့ဒီနည်းနဲ့ပဲရာရှိတလန်းပဲရှိတလန်းလှမ်းနေရင်လည်းလှမ်းနေတဲ့ရုပ်ခန္ဓာပုံမှာပဲစိတ်ကိုစိုက်ချထားမယ်ဆိုရင်ကြွားစေလှမ်းစေခြားစေကာလတွေမှာမိမိရဲ့စိတ်ကမပြတ်တမ်းရှုမှတ်သုံးသပ်နေတာဖြစ်တဲ့အတွက်ကြွားစေကာလမှာဖြစ်ပေါ်တဲ့ရုပ်လှမ်းစေကာလမှာဖြစ်ပေါ်တဲ့ရုပ်ခြားစဲကာလမှာဖြစ်ပေါ်တဲ့ရုပ်အဲ့ဒီရုပ်တရားကလေးတွေရဲ့ဖောက်ပြန်မှုပြည့်စုံမှုအသည့်အသည့်ပေါ်လာမှုလေးတွေကိုမိမိဉာဏ်နဲ့သုံးသပ်မိနိုင်မှာဖြစ်ပါလေ။လှမ်းခါစားမှာစဉ္ညာလျှောက်ခါစားမှာဒီလိုမမြင်နိုင်ပေမဲ့စဉ္ညာလျှောက်ပါများလာရင်ကြွလာစဲကာလမှာရှိတဲ့ရုပ်ကလေးတွေကြွလာစဲကာလမှာပဲပြည့်ပြီးတော့လှမ်းတဲ့ကာလမှာလှမ်းတဲ့ရုပ်အသေးအသေးပေါ်လာတယ်။ပေါ်လာပြီးတော့လှမ်းတဲ့ကာလမှာပဲပြည့်စည်သွားတယ်။ခြားတဲ့ကာလမှာရုပ်ကလေးတွေအသေးအသေးပေါ်လာတယ်။ပေါ်လာပြီးတော့ပြည့်စည်သွားတယ်ဆိုတာကိုပိုင်ပိုင်ခြားခြားသိမြင်နိုင်မှာဖြစ်ပါတယ်။သာမန်မျက်စိနဲ့ကြည့်လိုက်တော့ခြေဘွားတို့ခြေချင်းဟိုတို့ခြေမတို့အစသည်ဖြင့်ရုပ်ဆိုင်ခဲကြီးကိုတွေ့ပင်တွေ့ရညာတော်လည်းပဲစဉ္ညာကမ္မထစီးဖြားရင်းနဲ့ညာလဲစိုက်ပြီးတော့ရှုမှတ်သုံးသပ်လိုက်ပါများရဲ့ပုံပန်းတရကြီးကိုလည်းညာထဲမှာမမြင်တော့ဘူးရုပ်ဆိုင်ခဲကြီးကိုလည်းပဲညာထဲမှာမမြင်တော့ပဲနဲ့တရွတ်ရွတ်တမော့မော့ဖွားစာကျဲပြီးတော့ဖြစ်ပေါ်လာတဲ့ရုပ်မော်ရုပ်မွားကလေးတွေရဲ့ကလစီကလေးတွေရဲ့ဖြစ်တာပြက်တာကိုဉာဏ်ထဲမှာထင်မြင်သဘောပေါက်လာပါလိမ့်မယ်။ဥပမာအဖြစ်ပြောမယ်ဆိုရင်တဲ့အိတ်ကြီးကိုတင်းပြီးတော့လှဲနဲ့မောင်းသွားတဲ့အခါမှာအဲ့ဒီတဲ့အိတ်ကြီးကအနောက်ကအပေါက်တစ်ပေါက်ပေါက်နေမယ်ဆိုရင်အဲ့ဒီအပေါက်ကနေပြီးတော့တဲလုံးကလေးတွေတန်းပြီးတော့ကျသွားပါတယ်။သာမန်ကြည့်မယ်ဆိုရင်တဲတန်းကြီးမြင်ရပေမဲ့တိတိချာချာကြည့်ရင်ပဲမောင်ကလေးတွေတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုစီကစင်ကကျသွားတာတွေ့ရသလိုခြေတော်ဒီဟိုသောရုပ်ခန္ဓာကြီးကိုဆွဲပြီးတော့မလိုက်တဲ့အခါမှလည်းပဲဉာဏ်ရင်းကျက်လာတဲ့အခါဒီရုပ်ခန္ဓာထဲမှာရှိနေတဲ့ရုပ်မော်ရုပ်မွားကလေးတွေဟာလှမ်းနေတဲ့ကာလမတင်တဲ့ကာလရှိတော့တိုးတဲ့ကာလအဲ့ဒီကာလတွေမှာပဲပွားစားကျဲပြီးတော့တခုပြီးတခုတခုပြီးတခုရုပ်ကလေးတွေဖြစ်ပြက်နေတာကိုသဘောပေါက်လာနိုင်ပါတယ်ဒီလိုမြင်အောင်ကြိုးစားပေးနိုင်ရင်ကာယ ानु ပัฒနာသတိပဋ္ဌာန်နည်းနဲ့ရုပ်တရားရဲ့ဖြစ်သဘောပြက်သဘောဖောက်ပြန်တဲ့သဘောတွေကိုယောဂီများထင်မြင်နိုင်မှာဖြစ်ပါတယ်တခါတခါမိမိရဲ့အရှုဉာဏ်တရားကိုအရှုခံဖြစ်တဲ့စိတ်အပေါ်မှာပြောင်းလဲပြီးတော့လည်းပဲရှုလို့ရပါတယ်။အဲဒါကိုတော့စိတ်တ ानु ပัฒနာသတိပဋ္ဌာန်နည်းလို့ဒီလိုခေါ်တယ်။စိတ်တ ानु ပัฒနာသတိပဋ္ဌာန်နည်းနဲ့စဉ္ညာကမ္မနာစီးဖြားမဲ့ယောဂီပုဂ္ဂိုလ်များဟာပထမဆုံးခြေစုံရပ်ပြီးတော့ နှမ်းမဲ့ခြေထောက်ကလေးပေါ်မှာအယုံပြုတ်ပြီးနှမ်းလိုတဲ့စိတ်ကလေးကိုတတိပြုတ်ပြရမှာဖြစ်ပါတယ်။ညာခြေထောက်ကလေးနှမ်းတော့မယ်ဆိုရင်ညာခြေထောက်ကလေးနှမ်းတော့မယ်ဆိုတဲ့စိတ်အဲ့ဒီစိတ်ကိုအကဲခတ်ပေးလိုက်ပါ။နှမ်းလိုတဲ့စိတ်ကလေးပေါ်လာပြီးပေါ်လာတဲ့အခါမှာအဲ့ဒီလှမ်းလို့တဲ့စိတ်ကလေးကိုတိတိကျကျစိုက်ကြည့်ပြီးတော့လှမ်းလို့တဲ့စိတ်ကလေးနဲ့ခြေတော်ကလေးကြွတ်တက်လာတယ်၊ရှေ့သို့တိုးသွားတယ်၊ရှေ့ကိုချလိုက်တယ်။ဒါလေးကိုသိပေးလိုက်ပါ။ဒီလိုသိပေးလိုက်တဲ့အခါမှာခြေတော်ကလေးကြွတ်တက်လာရင်ကြွတ်တက်မှန်သိတဲ့စိတ်တစ်မျိုးပေါ်လာတယ်။မနှမ်းငင်တော့ကလှမ်းငင်တဲ့စိတ်ပေါ်တယ်ခြေတော်ကြွလာတော့ကြွကျင်တဲ့ကြွတဲ့စိတ်ကြွမှန်သိတဲ့စိတ်ကလေးပေါ်လာတယ်။ခြေတော်ကလေးရှေ့ကိုတိုးသွားရင်တိုးသွားမှန်သိတဲ့စိတ်ပေါ်တယ်။ခြေတော်ကလေးရှေ့ကိုချလိုက်ရင်ချသွားမှန်သိတဲ့စိတ်ပေါ်တယ်။ရုပ်ခန္ဓာလေးတွေအမူအရာလေးတွေပြောင်းလဲပြောင်းလဲသွားတာနဲ့အမျှတိတိပြင်းနေတဲ့စိတ်ကလည်းအမျိုးမျိုးပြောင်းလဲသွားတယ်။အတိတတိနဲ့တတိမတူပါဘူး။ပရမလှမ်းကျင်တဲ့စိတ်ပေါ်တယ်။ဒုတိယကြွလာတဲ့ကြွလာတာကြွလာမှန်သိတဲ့စိတ်ပေါ်တယ်။နောက်တကရှေ့ကိုတိုးသွားတာတိုးသွားမှန်သိတဲ့စိတ်ပေါ်တယ်။ခြေတော်ကိုချလိုက်တာချမှန်သိတဲ့စိတ်ပေါ်တယ်။ဒီလိုမပြတ်တမ်းသိသိပြီးနေရင်လှမ်းကျင်တဲ့စိတ်သည်ခြေတော်ကလေးကြွလာတာနဲ့တပြိုင်နက်လှမ်းကျင်တဲ့စိတ်ပြောက်သွားတယ်။ကြွလာမှန်သိတဲ့စိတ်အသိပေါ်လာတယ်။အဲ့ဒီစိတ်ကလည်းပဲခြေတော်ကလေးရှေ့ကိုတိုးသွားတာနဲ့တပြိုင်နက်ပြောက်ပြက်သွားပါပြီ။တိုးသွားမှန်သိတဲ့စိတ်ပေါ်တယ်။ခြေတော်ကလေးချလိုက်တဲ့အချိန်မှာခြေတော်ကလေးတိုးသွားမှန်သိတဲ့စိတ်ပြောက်သွားပြီးချာမှန်သိတဲ့စိတ်အသိပေါ်လာတယ်။ဒီလိုသိနေတဲ့အသိစိတ်ကလေးတွေတစ်ခုပြီးတစ်ခုဖြစ်တယ်ပြက်တယ်ချုပ်ပျောက်ပျက်စီးသွားတယ်။နောက်တစ်ခါအစားထိုးပြီးတော့အသိတစ်ခုပေါ်လာတယ်။အဲဒီစိတ်ကလည်းပဲဖြစ်တယ်ဖြစ်ပြီးတော့ပြက်သွားတယ်။နောက်စိတ်တစ်ခုအစားထိုးအသိပေါ်လာတယ်လို့တိတိပင်းနေတဲ့အသိကိုနောက်ထပ်ထပ်ထပ်ပြီးတော့သိပြီးဖို့လိုအပ်ပါတယ်။ရှေးသေးကိုနောက်အသိနဲ့စိုက်ကြည့်ပေးပါ။ပရမသိနေတဲ့အသိကိုနောက်အသိနဲ့ထပ်ပြီးတော့သိပေးပါ။ဒီလိုတိတိပင်းနေရင်လည်းပရမသိတဲ့အသိပြတ်သွားလိုက်နောက်အသိတစ်ခုပေါ်လာလိုက်။ပရမသိတဲ့အသိပြတ်သွားလိုက်နောက်အသိတစ်ခုပေါ်လာလိုက်ဆိုရင်အဲ့ဒါရှေ့ကဖြစ်ပြနောက်ကမဲလို့ဆရာတော်ဘုရားကြီးကဒီလိုမင်းရှိထားပါတယ်။ပြတ်သွားတဲ့အသေးကလေးသည်အပြည့်ရတဲ့ဘောအနိစ္စတဲ့ဘောအသေးသေးပေါ်လာတဲ့အသေးကလေးသည်သင်္ခါရရတဲ့ဘောသင်္ခါရသဘောတရားနဲ့အနိစ္စသဘောတရားနှစ်မျိုးသာမိမိတဏ္ဍာမှာရှိတယ်လို့မိမိစိတ်ကိုရှုမှတ်နေရင်လည်းဒီလိုအကဲခတ်လို့ရပါလေဒီလိုရှုမှတ်နေတဲ့အခါမှာမိမိရဲ့စိတ်အာယုံကလှမ်းနေတဲ့ခြေတော်ပေါ်မှာအာယုံမကျတော့ဘဲနဲ့တိတိပင်းနေတဲ့အသည့်ပေါ်မှာပဲအာယုံကျပြီးတော့ငါလှမ်းတယ်သူလှမ်းတယ်ပုဂ္ဂိုလ်တ attva ကလှမ်းနေတယ်ခြေတော်ကလေးတွေကလှမ်းနေတယ်ဆိုတဲ့အသည့်မရှိတော့ဘဲနဲ့လှမ်းခြင်းနဲ့စိတ်ကြွားခြင်းနဲ့စိတ်ရှေ့ကိုတိုးခြင်းနဲ့စိတ်ခြေတော်ကိုချခြင်းနဲ့စိတ်ဆိုတဲ့စိတ်ရဲ့အချင်းအရာပုံမှန်တရားကလေးတွေကိုသာမပြတ်တမ်းရှုမှတ်သုံးသပ်နေတာဖြစ်တဲ့အတွက်ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်တွေပြောင်းပြီးတော့ဓမ္မအပေါ်မှာဉာဏ်အမြင်ရောက်ပြီးဖြစ်ပြတဲ့ဘောကိုတွေ့မြင်နိုင်မှာဖြစ်ပါတယ်။နောက်တစ်ခါဝရဏနိပတနာတိပ္ပဏအနေနဲ့ရှုမှတ်လို့တဲ့ယောဂီပုဂ္ဂိုလ်များကဒီလိုခြေတော်ကလေးတွေလှမ်းနေတဲ့အခါမှာသတောင်သက်တာလှမ်းရတာရှိတယ်၊ပင်ပင်ပန်းပန်းလှမ်းရတာရှိတယ်၊လွယ်လွယ်ကူကူလှမ်းရတာရှိတယ်လို့ခက်ခက်ခဲခဲလှမ်းရတာလည်းရှိတယ်ဒီပြေမမချစ်တင်ပြီးတော့လှမ်းတဲ့အခါမှာအထည်အတွေ့ကောင်းတာရှိတယ်လို့အထည်အတွေ့မကောင်းတာလည်းရှိပါတယ်။ပေါ်ပေါ်ပါပါသက်တောင့်သက်တာလှမ်းနေတဲ့ကာလဆိုရင်မိမိရဲ့စိတ်ထဲမှာဒုက္ခဝရဏလေးတွေပေါ်နေတယ်။ခက်ခက်ခက်ခက်ပင်ပင်ပန်းပန်းလှမ်းရတဲ့အခါမျိုးမှာစိတ်ချင်းချမ်းမှုဆိုတဲ့ဒေါမနတဝရဏလေးတွေဖြစ်နေတတ်ပါတယ်။သက်တောင့်သက်တာလှမ်းရင်ဒေါမနတဝရဏဖြစ်တယ်ခက်ခက်ခက်ခက်ပင်ပင်ပန်းပန်းလှမ်းနေရရင်ဒေါမနတဝရဏဖြစ်တယ်။တခါတခါဖြစ်ပြရတဲ့ဘောအပေါ်မှာအယုံဆိုင်ပြီးတော့ထားလိုက်မယ်ဆိုရင်တတောင်တတာဖြစ်သည်လေးမဟုတ်ပင်ပင်ပန်းပန်းလည်းမဟုတ်အမှုမှမှန်မဲ့သဘောနဲ့ပေါ်လာတတ်ပါတယ်။အဲ့ဒီအခါမျိုးမှာဥပိ္ပခဝရဏဖြစ်နေတတ်ပါတယ်။ အဲဒီလိုပေါ်ပေါက်လာတဲ့ဝေဒနာကလေးပြောင်းလဲပြောင်းလဲသွားတဲ့အခါတိုင်းမှာဝေဒနာအဟောင်းတစ်ခုပြက်လို့ဝေဒနာအသိတစ်ခုပေါ်တယ်လို့ဝေဒနာတစ်ခုနဲ့တစ်ခုမတူတာကလေးတွေကိုနှိုင်းစာပြီးတော့ရှုမှတ်ပေးတော့နိုင်မယ်ဆိုရင်ဝေဒနာဆိုတဲ့သဘောတရားလေးတွေရဲ့ဖြစ်ပျက်အနိစ္စလက္ခဏာတွေ့မြင်နိုင်မှာဖြစ်ပါတယ်မြေတိကမ္မထာနည်းနဲ့ပဲရှုရှုယောဂီပုဂ္ဂိုလ်များရဲ့တန်တမာဖြစ်ပျက်ကိုမြင်ရင်အနိစ္စလက္ခဏာမြင်တာပါပဲအနိစ္စလက္ခဏာမြင်ရင်ဒုက္ခရဲ့သဘောဒုက္ခသစ္စာသဘောကိုသဘောပေါက်တဲ့အတွက်သစ္စာကိုမြင်တဲ့ဓမ္မနုပဿနာတတိပဋ္ဌာန်ဖြစ်ပါတယ်။ဒီတော့ယောဂီပုဂ္ဂိုလ်များကဒီတတိပဋ္ဌာန်ထဲမှာအသိဉာဏ်သိတယ်လို့ရှုမှတ်ပွားများပြီးတော့အမှုမဲ့မှတ်မဲ့ခြေလှမ်းတာမျိုးအမှုမဲ့မှတ်မဲ့လှုပ်ရှားတာမျိုးမဖြစ်အောင်သတိလက်လွတ်ပြီးတော့ခြေလှမ်းတာမျိုးမဖြစ်အောင်ကြိုးစားပြီးဖို့လိုအပ်ပါတယ်။ဒါကြောင့်ဆင်းရဲရှောက်ရမယ့်မင်းနီယာအကျယ်ဝန်းကိုအကျယ်ကြီးမထားဘဲနဲ့ဆယ်တောင်ခန့်ပေါင်းခြင်းထားပြီးတော့ဒီဘက်ဇင်ညာထိတ်ကနေဟိုဘက်ဇင်ညာကိုအပိကလေးနဲ့အတ္တိကလေးနဲ့ကပ်ပြီးတော့တလှမ်းခြင်းတလှမ်းခြင်းလှမ်းသွားရမယ်တတိလက်လွတ်ပြီးတော့လှမ်းမိမယ်အတိမပါဘဲလှမ်းမိမယ်ဆိုရင်ရှက်ထားလိုက်ပါပြန်လည်နေတဲ့စိတ်ကိုလှမ်းနေစေခြေတော်အပေါ်မှာပြန်ပြီးတော့စူးစိပေးလိုက်ပါတမာဒီလေးရလာပြီဆိုမှဆက်ပြီးတော့လှမ်းပါအတိမပါပဲတတိမပါပဲဆက်ပြီးတော့မလှမ်းပါနဲ့အဲ့ဒီလိုနဲ့ဇင်းညာဟိုဘက်ထက်ကိုရောက်ပြီဆိုတဲ့အခါမှာရောက်ဆဲနေရမှာအတိလေးကပ်ပြီးတော့ရပ်ပေးလိုက်ပါပြီးတော့ပြန်နှဲ့ခြင်းနဲ့စိတ်ကလေးကိုမွေးပြီးတော့ပြန်လှည့်ခြင်းနဲ့စိတ်ကလေးနဲ့ပြန်လှည့်တဲ့ရုပ်အမူအရာတစ်ထပ်ထဲကြအောင်ပြန်လှည့်ပေးလိုက်ပါဒီချိန်မှာဟိုးဒီဒီကြည့်ဖို့မလိုပါဘူးလက်ကိုလည်းရမ်းနေဖို့မလိုဘူးလက်ကိုလှုပ်နေဖို့မလိုဘူးလက်ပိုင်မထားပါနဲ့လက်အုပ်ချီမထားပါနဲ့လက်ကိုနောက်ပြေးပြီးတော့ထားခြင်းဟာအသက်လျော်ဆုံးစဉ္ညာကမ္မနာစီးဖြန်းတဲ့နည်းဖြစ်ပါတယ်တတိလေးကပ်ပြီးတော့ဒီဘက်ကိုလှည့်လိုက်လှည့်ပြီးတဲ့အခါမှာခြေဆုံးရမ်းပြီးတော့မိမိလှမ်းလို့တဲ့ခြေတော်ကလေးနဲ့စတင်ပြီးတော့လှမ်းပေးပါအဲဒီလိုနဲ့ဒီဘက်ထိတ်စဉ္ညာထိတ်ရောက်လာပြီဆိုရင်ခြေဆောင်ရက်လိုက်ခုဘက်ကိုပြန်လှည့်လို့တဲ့စိတ်နဲ့ပြန်လှည့်တဲ့အမူအရာနဲ့တထထဲကြအောင်ဖြင်းဖြင်းသက်သာစွာလှည့်ပေးလိုက်ပါပြီးတော့မှခြေတနှမ်းချင်းတနှမ်းချင်းပေါ်မှာအာယုံစိုက်ပြီးတော့လှမ်းပေးလိုက်ပါအဲဒီလိုရှုမှတ်သုံးသပ်သွားမယ်ဆိုရင်အင်းဒီလည်းလုံကြုံနေတယ်သတိတရားနဲ့အများအားကပ်ပြီးတော့တမာရီလည်းဖြစ်နေပါတယ်ရုပ်ကိုပဲရှုရှုနာတရားကိုပဲရှုရှုဘယ်ရှုကံတရားကိုပဲရှုရှုအဲ့ဒီရှုကံတရားတို့ရဲ့ဖြစ်သဘောပြတ်သဘောကိုလည်းပဲပိုင်ပိုင်ခြားခြားသိမြင်လာနိုင်မှာဖြစ်ပါတယ်ဒီလိုရှုမှတ်နေရင်တခါတခါအတ္တမလန်နေကြလာတဲ့အခါစိတ်ကရောက်သွားရတယ်စိတ်ရောက်သွားရင်စဉ္ညာရှောက်မှုကိုရပ်ပေးလိုက်မိမိခန္ဓာကိုယ်ပေါ်မှာဉာဏ်ပြန်ဆိုင်ပြီးတော့မှဆက်ပြီးတော့လှမ်းပါမိမိရဲ့မျက်လုံးအမူအရာကိုလည်းဟိုးဟိုးဒီဒီမကြည့်ပါနဲ့စဉ္ညာလမ်းပေါ်မှာဆိုင်ကြည့်ပြီးတော့ပတ်ဝန်းကျင်ကိုလုံးဝအကဲခတ်တာတို့တတိထားတာတို့ဂရုစိုက်တာတို့မရှိပါသေးနဲ့မိမိရှုမှတ်နေတဲ့ရုပ်ခန္ဓာသိနေတဲ့နာခန္ဓာခံစားနေတဲ့ဝေဒနာဆိုတဲ့ခန္ဓာတွေပေါ်မှာပဲသတိကိန်းပြီးတော့တမာရီတည်တည်ဉာဏ်ကြည်ကြည်နဲ့ရှုမှတ်သုံးသပ်ပြီးဖို့လိုအပ်ပါတယ်။ဈဉ္ညာကမ္မနာရှုမှတ်သုံးသပ်ခြင်းနဲ့သတိပဋ္ဌာန်လေးပါးကိုအသုံးပြုပြီးတော့ရုပ်သဘောနာမ်သဘောလေးတွေရဲ့ဖြစ်ပျက်ကိုမြင်ဖြစ်ပျက်ကိုမောဖြစ်ပျက်ကိုဆုံးနိုင်တဲ့အခြေအနေရောက်အောင်ကြိုကြိုစားစားနဲ့ကြည်ကြံကြွကုန်အားထုတ်ကြပါလို့တိုက်တွန်းလိုက်ပါတယ်